ီးခဲ့တဲ့ရွေးကောက်ပွဲမှာကြိုတင်မဲလုပ်ငန်းစဉ်တွေမှာအားနည်းမှုတွေရှိပေမဲ့လို့ကြိုတင်မဲစီရင်ဟာမဲပေးနိုင်သူ3တန်းကျော်ထဲမှာ3သိန်းကျော်ရရှိတာကြောင့်ရလတ်ကိုတစုံတရာပြောင်းလဲနိုင်မှုမရှိဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီအရက်ဖက်လူအဖွဲ့အစည်းတွေနဲ့ဆွေးနွေးပြီးတနင်္ဂနွေလုံးအဆင့်ရွေးကောက်ပွဲဆိုင်ရာပြန်လည်သုံးသပ်ခြင်းအစီအစဉ်ကိုရန်ကုန်မြို့မှာနေ့ရက်တာပြုလုပ်ခဲ့ပါတယ်။အပြည့်အစုံကိုတော့ကိုရိုင်းတွားရောက်တင်ယူခဲ့တဲ့ VOA သတင်း6ကိုထက်အောင်ကတင်ပြထားပါတယ်ရှင်။
ရွေးကောက်ပွဲဆိုင်ရာပြန်လည်သုံးသပ်ခြင်းတနင်္ဂနွေလုံးအဆင့်အစည်းအဝေးကိုရန်ကုန်မြို့မှာဖေဖော်ဝါရီလ29ရက်နေ့မတ်လ1ရက်နေ့တို့မှာနေ့ရက်တာကျင်းပပြုလုပ်ခဲ့ပါတယ်။ဒီပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာတွေ့ရှိခဲ့ကြတဲ့အားနည်းချက်အားသာချက်တွေကိုပြန်လည်သုံးသပ်ဆွေးနွေးခဲ့ကြပြီးတော့ရွှေပြောင်းအလုပ်သမားတွေရဲ့မေပွေးခွင့်ဆုံးရှုံးမှုအခြေအနေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါအပြင်တက်မတော်သားတွေရဲ့မဲဆင်းတွေကိုပွင့်လင်းမြင်သာစွာချပြခဲ့ခြင်းမရှိခဲ့သလိုပြည်တွင်းပြည်ပကြိုတင်မဲပေးသူတွေရဲ့အားနည်းမှုတွေကိုလည်းထောက်ပြဆွေးနွေးခဲ့ကြပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့ကြိုတင်မဲလုပ်ငန်းစဉ်တွေမှာအားနည်းမှုတွေရှိပေမဲ့လို့ကြိုတင်မဲပေးနိုင်သူဦးရေဟာတသိန်းခွဲကျော်သာရှိခဲ့တာကြောင့်ရွေးကောက်ပွဲရလဒ်ကိုတစုံတရာပြောင်းလဲနိုင်ခဲ့ခြင်းမရှိဘူးလို့တုံ့ပြန်ပြောဆိုလိုက်ပါတယ
်။ရွေးကောက်ပွဲမှာမဲပေးသူ34တန်းမှာကြိုတင်မဲကတသိန်းကျော်ကျော်ပဲရှိပါတယ်နော်။ဒီတီဂျီရာကြီးက negligible ဒေတာပါနော်။ကျွန်တော်တို့ပြောပြပါတယ်။တက်မလို့သားကြိုတင်မဲတွေပြကြည့်ပါ။အဲ့ဒီမျိုးနယ်မှာရှိတဲ့နော်မဲပေးသူရဲ့တမလို့သားကျွတ်တယ်မဲပေးတာကျွန်တော်ဒေတာသလိုပြပါတယ်300နောက်လုံးမရှိပါဘူး300နောက်မရှိတော့ဒါတော့ negligible ပါနော်မဲအနိုင်အရှုပ်မှုဆုံးဖြတ်နိုင်တဲ့မဲဟုတ်ပါဘူး
ပြီးခဲ့တဲ့ရွေးကောက်ပွဲမှာစောင့်ကြည့်လေ့လာရေးအဖွဲ့တွေဟာမဲဆန္ဒနဲ့ပြည်တွင်းကဒီကြိုတင်မဲပေးမှုတွေကိုလေ့လာနိုင်ခဲ့ပေမဲ့လို့မဲဆန္ဒနဲ့ပြင်ပရောက်ကြိုတင်မဲတွေကိုတော့လေ့လာနိုင်ခဲ့ခြင်းမရှိပါဘူး။ဒါအပြင်ပြင်ပရောက်နေတဲ့ကြိုတင်မဲပေးမှုမှာလည်းနှိစနစ်ကြကြလုဆောင်နိုင်ခဲ့ခြင်းမရှိသလိုစစ်တပ်တွင်းကမဲရုံတွေမှာလည်းကြိုတင်မဲပေးမှုပိုင်းမှာလေ့လာခွင့်မရတဲ့အပေါ်မှာပြည်တွင်းပြည်ပစောင့်ကြည့်လေ့လာရေးအဖွဲ့တွေကထောက်ပြပြောဆိုကြပါရယ်။ဒါကြောင့်နောက်လာမယ့်ရွေးကောက်ပွဲတွေကြာရင်ကြိုတင်မဲပေးမှုလုပ်ငန်းစဉ်တွေကိုပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်သင့်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖက်ဖြစ်တဲ့ Face ကဒါရိုက်တာဦးဆိုင်ရဲကျော်စွာမြင့်ကပြောပါရယ
်။ကြိုတင်မဲနဲ့ပတ်သက်လို့လက်ဝဲမဲဆန္ဒပေးခြင်းပေါ့။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့အဲ့ဒီအားနည်းတာတွေ့ရတယ်။အဲ့ဒီအတစ်ချက်ပေါ့လေ။ဆိုတော့ဒီမဲဆန္ဒနဲ့ပြင်ပဒီကြိုတင်မဲပေးတဲ့ကိစ္စကတော့ကျွန်တော်တို့ဟိုလက်လာဆောင်ကြည့်လို့မရဘူး။အဲ့ဒါလည်းကျွန်တော်တို့ဌာနဆိုင်ရာတွေလိုက်ကသူ့ဖာသာသူကျင်းပကြတာဟုတ်ဆိုတော့ဒီလာမယ့်ရွေးကောက်ပွဲတွေအတွက်ကိုကြွတင်မဲနဲ့ပတ်သက်တဲ့လုံထုံးလုံးတွေဥပဒေမူပေါင်းတွေကကျွန်တော်တို့အကြီးအကျယ်ပြုမြင်ကြောင်းလည်းမလုပ်ဖို့လိုအပ်တယ
်ပြီးခဲ့တဲ့2015ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့6ချိန်မြောက်ရွေးကောက်ပွဲသာဖြစ်တာကြောင့်အတွေ့အကြုံအင်မတန်နေပါပြီးဥပဒေပိုင်းနှိဥပဒေပိုင်းဆိုင်ရာတွေမှာလည်းသိရှိမှုအားနည်းခဲ့တယ်လို့ဦးတင်အေးကပြောပါတယ်ဝေးလံခေါင်ပြားတဲ့တိုင်းသားဒေသတွေအပါအဝင်တာမန်ပြည်သူတွေထံကိုရွေးကောက်ပွဲဆိုင်ရာမဲဆန္ဒရှင်အသိပညာပေးလုပ်ငန်းတွေအားနည်းမှုတွေရှိခဲ့ပေမလို့ဒီတစ်ခေါက်ရွေးကောက်ပွဲမှာပွင့်လင်းမြင်သာစွာကျင်းပနိုင်ခဲ့တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ကဦးဆိုင်အောင်မြင့်ကပြောပါတယ်
။ဒီဝေးကောက်ပွဲမှာတော့ကျွန်တော်အနေနဲ့ပြောရရင်တော့ကျွန်တော်တို့ကဟိုအခြေခံပြည်သူတွေရဲ့ဟိုကတော့ရွေးကောက်ပွဲတရှိမှုကအားနည်းတယ်လို့ကျွန်တော်မြင်နေပြ။ပြီးတော့အားသာချက်ပါရှိတယ်ဆိုတော့ပြည်သူတွေကိုဒီတစ်ခေါက်မှာပုံပြင်းမြင်တာမှုကောင်းအောင်ရှိစွာနဲ့လောက်သွားနိုင်တာပါတကယ်အားရစရာကောင်းပါလေဗျကျွန်တော်မြင်ပါလေဗ
ျဒီတစ်ခေါက်ရွေးကောက်ပွဲမှာကြုံတွေ့ခဲ့ရတဲ့အချက်တွေကိုသင်ခန်းစာယူပြီးနောက်လာမယ့်ရွေးကောက်ပွဲမှာအချင်းယူပစ်စင်တင်တယ်လို့ဒီပွဲကိုတက်ရောက်လာသူတွေကပြောပါတယ်မြန်မာနိုင်ငံမှာရသအစိုးရတရအနေနဲ့နှစ်ပေါင်း50အတွင်းပထမဆုံးအကြိမ်ကျင်းပနိုင်ခဲ့တဲ့ဒီတစ်ခေါက်ရွေးကောက်ပွဲဟာငြိမ်းငြိမ်းချမ်းချမ်းနဲ့ဒီမိုကရေစီနည်းလမ်းကျစောင့်ရနိုင်ခဲ့တယ်လို့ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောဆိုခဲ့ကြပါတယ်လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အင်းကတော့ဒီတစ်ခေါက်ရွေးကောက်ပွဲမှာကြုံတွေ့ခဲ့ရတဲ့အားနည်းချက်အားသာချက်တွေကိုအစိုးရအသစ်လက်ထက်အတွက်အစီရင်ခံစာတရရေးသားပြုစုသွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ